ထိုင်းနိုင်ငံဖက်ဘူရီခရိုင်ကင်ကရချန်တဘာဝတစ်တော်ကျိုးဝိုင်းတစ်တော်ထဲမှာအမဲသွားလိုက်တဲ့အတွက်ကရင်သားဖားနှစ်ယောက်အဖမ်းခံရရပါတယ်။ဖမ်းခံရသူတွေဟာဒေသခံကရင်တိုင်းရင်းသားတွေဖြစ်ပေမဲ့လို့သူတို့ဟာထိုင်းနိုင်ငံတွေကထုတ်ပြန်ထားတဲ့တော်ရိုင်းတိရစ္ဆာန်တွေကိုကာကွယ်တဲ့ဥပဒေကိုသူတို့အနေနဲ့လိုက်လာရမှာဖြစ်တယ်လို့တစ်တော်အာဏာပိုင်တွေကဆိုရတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးအေးမှကသတင်းအပြည့်အစုံပေးပို့ထားပါတယ်။
ကင်ကရာကျန်တက်တော်ကျိုးဝိုင်းအတွင်းမှာနိုဝင်ဘာလ18ရက်နေ့ကကရင်အမျိုးသားနှုတ်ဦးဟာရှားပါတောင်စိတ်တွေကိုပြစ်ခတ်ခဲ့လို့တက်တော်အရာရှိတွေကဖမ်းဆီးခဲ့ရမှာအမဲချက်ထားတဲ့တောင်စိတ်အပေနဲ့တောပုံးတနက်နှစ်လက်ကိုထားခဲ့ပြီးတရားခံတွေဖြစ်တဲ့ကရင်သားအဖဟာထွက်ပြေးသွားခဲ့ကြပါတယ်။ဖန်ဆော့နဲ့နှုတ်ပတုံတို့နှစ်ဦးဟာတောင်စိတ်တွေပြစ်ခတ်မှုနဲ့ကံကြံတက်တော်ဦးစီးဌာနရဲ့တိုင်တန်းချက်အရသူတို့နှစ်ဦးကိုဖမ်းဝရမ်းထုတ်ခဲ့ပြီးသူတို့နေထိုင်နေတဲ့ဓာတ်ပုံကြီးရွာကိုလည်းနိုဝင်ဘာလ18ရက်နေ့ကတည်းကအာဏာပိုင်တွေကရှာဖွေနေခဲ့ကြတာပါကြီးရွာကြီးတွေနဲ့နေပြည်တော်အာဏာပိုင်တွေရဲ့ဖိအားပေးမှုတွေကြောင့်တရားခဏဦးဟာရဲစခန်းမှာနိုဝင်ဘာလ21ရက်နေ့ကမှလာရောက်အဖမ်းခံခဲ့ကြပါတယ်နိုဝင်ဘာလ23ရက်နေ့ကတော့အမျိုးသားတက်တော်အရာရှိကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာ
ส่วนสอบสวนนะครับหาผู้ทำผิดเนี่ยมันก็มีลักษณะของประจักษ์พยานในพื้นที่ก็คือผู้จับกุมเนี่ยนะครับมองเห็นในระยะ
အခင်းဖြစ်သွားတဲ့နေရာကနေတရားခဏ်ကြီးကဖက်ပြေးသွားတော့တတိယကံတနက်တီနဲ့တစ်ထားခဲ့တဲ့ဒေါကောင်လေးကြံခဲ့တယ်။မျက်မြင်သက်တေတွေနဲ့သူတို့နှစ်ယောက်ကိုလည်းဖမ်းဝရမ်းထုတ်ခဲ့တာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။သူတို့ကတော့အဲ့ဒီနေရာတဝိုက်ကကြီးရွာသားတွေဖြစ်တဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့တရားဥပဒေကိုတော့သူတို့လိုက်နာရပါမယ်။တောတောင်တွေထဲမှာရှားပါးလာပြီးဖြစ်တဲ့တရိတ်ဆန်လေးကိုမပစ်ခတ်ဖို့တားဆီးထားတဲ့နေရာတွေကနေဒေါကောင်လေးကိုပစ်ခတ်တာဖမ်းဆီးတာကုန်ကူးတာတွေကိုလုပ်လို့မရပါဘူး။ရှားပါတော်တရိတ်ဆန်တွေဟာတဖြည်းဖြည်းနဲ့မျိုးတုံးလာတဲ့အတွက်ကာကွယ်တဲ့ဥပဒေကိုထုတ်ထားတာဖြစ်လို့သူတို့လိုက်နာရမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ဒီအခန်းကဥကိုတော့ထိုင်းရဲကြုံတဲ့အဖွဲ့ကလာရောက်စစ်ဆေးခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာအခုလိုမျိုးရှားပါတော်ရိုင်းတပ်တော်တွေကိုမွေးမြူတာ၊ဖမ်းဆီးရောင်းချတာ၊ပြစ်ခတ်တာတွေကိုတားမြစ်ထားပြီး1989ခုနှစ်တော်ရိုင်းတပ်တော်တွေကိုဘေးမဲ့ပေးထားတဲ့အမျိုးသားတပ်တော်ကျိုးဝိုင်းတွေမှာအမဲလိုက်သူတွေကိုထိရောက်တဲ့ဥပဒေနဲ့အရေးယူဖို့သဘာဝတောတောင်တွေကိုတန်ဖိုးထားတဲ့ထိုင်းပြည်ကြီးဘူမိဘောကိုယ်တိုင်လက်မှတ်ရေးထိုးပြီးအတည်ပြုထုတ်ပြန်ထားတာဖြစ်ပါတယ်။အခုလိုမျိုးတောင်စိတ်ပြစ်ခတ်တာဟာထောင်ဒဏ်5နှစ်နဲ့ဒဏ်ငွေ5000လောက်ထိပြစ်ဒဏ်ဆက်မှတ်ခံရနိုင်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလတုန်းကလည်းအီတလီယန်ထိုင်းကုမ္ပဏီကစမ်းကြွယ်တထေးကြီးပရင်ဆိုင်နဲ့အပေါင်းပါတွေဟာလည်းနလီဆွမ်တတော်ကျဝိုင်းပင်မှာတစ်တစ်နဲ့နဲ့တောဝက်တွေကိုပြစ်ခတ်ဖမ်းဆီးမှုနဲ့ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီအဖမ်းခံရတော့ကလည်းကရင်တိုင်းရင်းသားတွေပါဝင်ပါတယ်ရှင်။